ကိုယ်နိုင်ငံတည်းပြောင်းရွှေ့ဝင်လာသူတွေပေါ်မကြည်လင်တဲ့အမြင်တွေမထားကြဖို့ဒီဇင်ဘာလ18ရက်အင်္ဂါနေ့မှာကြာရောက်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများနေ့မှာကုလသမဂ္ဂအဖွဲ့အကြီးအကဲကကမ္ဘာနိုင်ငံတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်ရွှေ့ပြောင်းအခြေချလာသူတွေပေါ်ကိုယ်သိကရှိရှိလေးလေးစားစားနဲ့ဆက်ဆံပြီးသူတို့အတွက်အကျိုးရှိအောင်လုပ်ပေးကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂဂျနီဗာရုံးချုပ်ကနေလီဇာရှရိုင်းပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ပြောပြမှာပါ
ဒီဇင်ဘာလ18ရက်နေ့ကိုနိုင်ငံတကာရွှေ့ပြောင်းအခြေချသူများနေ့ဖြစ်နေကုလသမဂ္ဂကတက္ကရာ2000မှာကြေညာခင်းစဉ်တုန်းကကမ္ဘာတဝန်းပြောင်းရွှေ့အခြေချသူစုစုပေါင်းကတန်း150ရှိခဲ့တာပါဒါပေမဲ့နှစ်ပေါင်း18နှစ်ကြာလာတဲ့အခုချိန်မှာတော့ရွှေ့ပြောင်းအခြေချသူအရေအတွက်ကတိတ်ကိုတိုးလာပြီးတန်းပေါင်း258တန်းဖြစ်လာနေပါပြီကုနိုင်ငံကနေတခြားနိုင်ငံကိုစီးပွားရေးအရပြောင်းရွှေ့ကြရသူကများပါတယ်။ဒီလိုပြောင်းရတဲ့အကြောင်းရင်းတွေထဲမှာတချို့ကစင်ရရင်တိတ်နေနေလို့ဖြစ်စေတချို့လဲအကျန်းဖက်မှုတွေကြောင့်ရှောင်ပြေးကြရတာဖြစ်ပြီးတချို့ကတော့စွန့်စွန့်ဆားဆားနဲ့စွန့်ဦးတီထွင်ခြင်းနဲ့ဆန္ဒတွေကြောင့်ဖြစ်ပါတယ်။ကုလသမဂ္ဂစင်ရင်စရာတွေအရတော့ပြည်ရင်းစစ်တွေကြောင့်အိုးအိမ်ဆန့်ခွာထွက်ပြေးရသူကလည်းနောက်ထပ်တန်း40လောက်ရှိနေတယ်လို့ပြောပါတယ်။IOM ကနိုင်ငံတကာရွှေ့ပြောင်းခြေချသူများဆန်ရကုလအဖွဲ့ညွှန်ကြားမှုချုပ်ဗီဒိုရီနိုကတော့ရွှေ့ပြောင်းနေထိုင်ရသူအများစုဟာသူတို့နေအိမ်တွေကိုဆွတ်ခွာထွက်လာခြင်းကြသူတွေမဟုတ်ကြပေမဲ့အခြေအနေကသူတို့ထိန်းချုပ်လို့မရတဲ့အနေအထားမှုဆွတ်ခွာဖို့ဖြစ်လာစေတယ်လို့ပြောပါတယ်ဥပမာအဖြစ်ဒေသတစ်ခုမှာဖြစ်ပွားတဲ့ရာသီဥတုနဲ့ဆက်နွယ်နေတဲ့ကပ်ဘေးဆက်ရောက်တန်းနဲ့တဘာဝဘေးအန္တရာယ်ကျရောက်တာတွေကနေတစ်နှစ်တစ်နှစ်လူရည်တန်းနဲ့ချီပြီးအိုးရင်ဆွန့်ခွာရွှေ့ပြောင်းမှုဖြစ်လာစေတယ်လို့ပြောပါတယ်။ကမ္ဘာတဝန်းအခုလိုပြောင်းရွှေ့ခြေချသူများပြားအတွက်ကြီးမားတဲ့အန်ဒီယာရီနဲ့ကြုံတွေ့နေရတယ်လို့ IOM အကြီးအကဲဗီဒိုရီနိုရဲ့ပြောကြားချက်ကိုနိုင်ငံတကာရွှေ့ပြောင်းခြေချသူများနဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာ IOM အဖွဲ့ပြောခွင့်ရဂျိုးမဲလ်မန်ကပြောပါတယ်။
IOM's data show that close to 3,400 migrants and refugees have already lost their lives worldwide in 2018.
IOM data ရ2018ခုနှစ်တွင်ကမ္ဘာတဝန်းရွှေ့ပြောင်းအခြေချဖို့ကြိုးပမ်းရင်းအသက်ဆုံးသွားတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချသူစုစုပေါင်း 3,400 နီးပါးရှိနေပါပြီ။အများစုကဥရောပကိုသွားရောက်ဖို့ကြိုးစားရင်းပင်လယ်ပြင်မှာသေဆုံးကြရသလိုတဲကန္တရာကိုဖျက်ကျော်ရင်းသေဆုံးရသူတွေတရားမဝင်နေဇာဂိတ်နဲ့ဝေးရရှောင်ရင်အန်ဒီရဲ့ကြီးတဲ့တောနဲ့ထဲဖြတ်ရင်တည်ဆုံးရသူကလည်းအများပြားရှိပါတယ်ဒီလိုတည်ဆုံးရသူအရေအတွက်ကို IOM မွန်နန်းတွေကနေ့စဉ်လိုလိုထပ်ပြီးတိုးနေရတာကလည်းရှက်ဖို့ကောင်းလာပါတယ
်2018နိုင်ငံတကာရွှေ့ပြောင်းခြေချသူများနေ့ကိုအင်္ဂါနေ့မှာကျင်းပခဲ့ပြီးဗုဒ္ဓဖူးနေ့မှာတော့ကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းခြေချသူများအရေအတွက်အသိမှတ်ပြုသဘောတူညီချက်ကိုအခုကျင်းပနေတဲ့ကုလသမဂ္ဂအချွေရင်းညီလာခံကြီးမှာတရားဝင်အတည်ပြုမှာဖြစ်ပါတယ်ဒီသဘောတူညီချက်ကိုမော်ရိုကိုနိုင်ငံမာရာကက်မှာကမ္ဘာနိုင်ငံအများစုကဒီလအစောပိုင်းမှာပဲတခက်နဲ့အတည်ပြုပေးခဲ့ကြတာပါအဓိကပါဝင်တဲ့နိုင်ငံတွေထဲမှာဩစတြေးလျအမေရိကန်ဟန်ဂေရီအီတလီဩစတြီးယားနဲ့ပိုလန်နိုင်ငံတွေပါပါတယ်အခုလိုသဘောတူညီမှုရခဲ့တာဟာရွှေ့ပြောင်းဒုက္ခသည်တွေပေါ်မှာတင်းနေတဲ့တိတ်ခါကြွေးတွေကိုပြန်ပြီးဆက်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်း IOM အကြီးအကဲဗီဒိုရီနိုကပြောပါတယ်ဒါပြင်ရွှေ့ပြောင်းဒုက္ခသည်တွေကိုကြည်ကြည်ပြန့်ပြန့်ကူညီမှုတွေပေးနိုင်ပြီးပိုးပြီးတော့မျှတမှုတွေရှိလာစေမဲ့အနေအထားတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။အခုရရှိခဲ့တဲ့သဘောတူညီမှုကနေကမ္ဘာနိုင်ငံအားလုံးမှာရွှေ့ပြောင်းဒုက္ခသည်အရေးအတွက်စီမံခန့်ခွဲမှုကောင်းတွေရှိဖို့လိုအပ်နေကြောင်းလေးလေးနက်နက်ပြောကြားထားသလိုရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးအဆင့်မျိုးစုံမှာပူးပေါင်းဆောင်ရွက်မှုရှိရဟာလေအခြေခံအချက်ဖြစ်တယ်လို့IOM အကြီးအကဲဗီဒိုရီနိုကပြောကြားခဲ့ပါတယ်